Hamas နဲ့ Israel စစ်ဟာခုတနင်္ဂနွေနေ့မှာကုလပြည်လာချိန်မှာပဲ Israel ဝန်ကြီးချုပ် Benjamin Netanyahu နှုတ်ထွက်ဖို့နဲ့အပြစ်ခတ်ရစေးတွန်းအားပေးတဲ့အနေနဲ့တိုင်းပြည်တစ်ဖွာလမ်းကြီးတွေကိုပိတ်ဆို့ပြီး Israel ဆန္ဒပြသူတွေကတောင်းဆိုဆန္ဒပြကြပါတယ်ပြည်ကနှစ်အောက်တိုဘာလ9ရက်နေ့ Hamas တို့စပြီးတော့ပထမဆုံးဒုံးကျည်နဲ့ပြစ်တဲ့ချိန်မနေ့6:29မိနစ်မှာဒီတနင်္ဂနွေနေ့ပိတ်ဆို့ဆန္ဒပြပွဲကိုစတင်ပါတယ်အောက်တိုဘာလ9ရက်နေ့တိုက်ခိုက်မှုတွေမှာတော့လူ1200သေဆုံးပြီးတော့250လောက်ဒဇဂန်ဖြစ်နေဖမ်းဆီးခံခဲ့ရတာပါအစ္စရေးဆန္ဒပြသူတွေဟာလက်မကြီးတွေကိုပိတ်ဆို့ခဲ့ပြီးတော့အစ္စရေးလွှတ်တော်အမတ်တွေရဲ့နေအိမ်တွေရဲ့အပြင်ဘက်မှာလည်းဆန္ဒပြပါတယ်ဂါဇာနဲ့နေကြာဆက်မှာတော့တပ်ဖြတ်ဖမ်းဆီးခံရသူတွေကိုရည်ညွှန်းပြီးတော့အမဲရောင်နဲ့အဝါရောင်မိုးပြံပူပေါင်း1500ကိုအစ္စရေးဆန္ဒပြသူတွေကလွှတ်တင်ခဲ့ပါတယ်ဒီတော့တွေ့မှာပဲအစ္စရေးနဲ့ Hamas အပြန်အလှန်တိုက်ခိုက်မှုတွေရှိခဲ့ပြီးတော့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်း9ဦးထက်မနည်းသေဆုံးခဲ့ရပါတယ်အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့် Hamas ကခံထားတဲ့ဒုတိယလူသမိုင်းဝန်ကြီးအီဟပ်အယ်ဂစိန်နဲ့ဂါဇာမြို့အနောက်ဘက်ခြံခရစ်စတန်စာသင်ကျောင်းတစ်ခုကလူ3ဦးသေဆုံးတယ်ဆိုပြီးတော့ Hamas သတင်းမှာကြေညာသွားခဲ့ပါတယ်ခင်ဗျ